ပါကစ္စတန်တောင်ပိုင်းခရချီမြို့၄စိတ်အကျင်းဘက်မှာပေါ်ကာစင်လျှက်စစ်တပ်အားပေးကုမ္ပဏီကတရုတ်ဝန်ထမ်းတွေလိုက်ပါလာတဲ့ရင်းနှံဘုံခွဲတိုက်ခိုက်ခံရတဲ့အတွက်အနည်းဆုံးတရုတ်နိုင်ငံသား၂ဦးသေဆုံးပြီးတော့တဦးဒဏ်ရာရတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တရုတ်နိုင်ငံကအပြစ်တင်ပြောဆိုထားပြီးတော့လိုအပ်တဲ့စုံစ မိုင်းဘလူးချူစတန်ပြည်နယ်ကဘလော့လွတ်မြောက်ရေးတပ်ဖွဲ့ BLA ကဒီအသေးခံဘုံခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တရုတ်ဝန်ကြီးချုပ်လီကျီယန်ကအစ္စလာမဘတ်မြို့ကိုလာရောက်ဖို့ရှိရလို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေညပိုင်းဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ရုံးကပြင်းပြထန်ထန်ရှုတ်ချခဲ့တယ်လို့သိဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုတွေအတွက်ဝန်ထဲကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။2022ခုနှစ်ဧပြီလတုန်းကလည်းခရာချီမြို့မှာကားတစ်စီး BLA အမျိုးသမီးအသေးခံဘုံခွဲသမားတအုပ်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသားဆရာမ3ဦးသေဆုံးခဲ့ပါသေးတယ်ရှင်။